စီးရီးယားပိုင်းကိုဝင်တယ်နီကတ်စတက်ကိုနှင်းထုတ်ဖို့တူကီရဲ့ကာလကြာရှည်စီစဉ်ထားတာကိုစတင်မှုအဆင်ပြေတယ်လို့တူကီစစ်ဖက်အရာရှိတွေကပြောပါတယ်။ဒီကတ်စတက်ကိုတူကီအစိုးရကအကြမ်းဖက်သမားအဖြစ်သတ်မှတ်တင်တယ်။နောက်နိုင်ငံအများစုကတော့ IS စစ်တွေးကြတဲ့ချေမုန်းရင်မှာသူ့ရဲ့အဓိကမိတ်ဆွေဖြစ်သတ်မှတ်ပါတယ်။အင်္ဂါနေ့အစောပိုင်းမှာတူကီကသူ့ရဲ့စီးရီးယားနယ်စပ်ဒေသတစ်လျှောက်ကိုရော့ကက်လောင်ချာပြင်းနဲ့ရောလက်နက်ကြီးတွေနဲ့ပါပစ်ခတ်ချက်တာဖြစ်ပြီးတူကီနယ်စပ်တစ်လျှောက်ကိုအကြမ်းဖက်ရင်းကြံလန်ဖန်တင်းမှုကိုသူတို့ခွင့်မပြုဘူးလို့ပြောပါတယ်။ဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF ကတော့ဒီပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူမရှိကြောင်းနဲ့ဒါရန်ဆတဲ့အဖို့မှုအပြုမှုဖြစ်သူတို့မတတ်မှတ်တဲ့အတွက်လက်တော့မပြန်ဘူးလို့ဆိုပါတယ်။ကတ်စရာရှိရကတော့တူရကီကကတ်စတက်ပြည်ရိခပစ္စည်းအားဖြစ်ဖို့တုံးတဲ့အီရန်နောက်မှာရှိတဲ့နယ်စပ်ခင်းနားကို၄ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆွဆဲပါတယ်။တူရကီဘက်ကစစ်စင်ရည်မလောက်ခင်ဒီနယ်စပ်ဒေသကနေတက်တူရုပ်သိမ်းတယ်လို့အမေရိကန်ဘက်ကကြေညာလိုက်ပြီးမချခင်ရက်တွေတင်မှာပဲအခုလိုတင်းမာမှုတွေတိုးလာတာဖြစ်ပါတယ်။အင်္ဂါနေ့မှာပဲအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ရဂျိုနာသန်ရက်ဟော့ဖ်မန်ကကြေညာချက်ထုတ်ပြန်ပြီးတူရကီဘက်ကသူ့သဘောနဲ့တူလောက်လာတာတွေ့ရတဲ့အတွက်တူရကီရဲ့ဆီးရီးယားမြောက်ပိုင်းကိုဝင်ပြီးသိမ်းနိုင်ခြေကိုကာကွယ်ဖို့အတွက်အမေရိကန်တပ်တွေကိုဆီးရီးယားမြောက်ပိုင်းမှာချထားလိုက်ပြီးအခုချိန်မှာတော့ဆီးရီးယားမှာအမေရိကန်တပ်တွေဆက်ပြီးရှိနေအောင်မှဖြစ်ကြောင်းပြောကြားခဲ့ပါတယ်။